This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။မင်္ဂလာနံနက်ခင်းပါရှင်ရေဒီယိုအန်ယူဂျီနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ပါတယ်ဒီကနေ့နိုဝင်ဘာလ19ရက်နေ့ရေဒီယိုအန်ယူဂျီရဲ့အမနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီးရဲသတင်းကောင်းထုတ်ချက်ကိုမင်းယူမှဖတ်ကြားတင်ပြမှာဖြစ်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာရေဒီယို NUG စီးရဲသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရဲ့ခင်ဗျာကျွန်တော်မင်းယူပါပထမဆုံးစီးရဲသတင်းအနေဖြင့်အော်တိုဘာလအတွင်း PDF နှင့်ပကဖ6ဦးကို NUG ကာကွယ်ရေးဝန်ကြီးဌာနလှုပ်ထုံးလုပ်နည်းများနှင့်အညီအရေးယူခဲ့တဲ့သတင်းကိုတင်ပြပေးပါမယ်မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအနေဖြင့်ပြည်သူ့ကာကွယ်ရေးတပ်မတော် PDF နှင့်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတို့ကိုအစဉ်အဆက်စည်းကမ်းထိန်းသိမ်းမှုနှင့်အရေးယူမှုများဆောင်ရွက်လျက်ရှိရာ2024ခုနှစ်အောက်တိုဘာလအတွင်း PDF နှင့်ပကဖစုစုပေါင်း6ဦးကိုမြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားသည့်လှုပ်ထုံးလုပ်နည်းများနှင့်အညီအရေးယူဆောင်ရွက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်အကျဉ်းစစ်တရားရုံးဖြင့်စစ်ဆေး၍ပြည်သူ့ကာကွယ်ရေးတပ်မတော်သားတအူးကိုထောင်ဒဏ်ချမှတ်စီရင်ခြင်းစစ်ခုံရုံးဖြင့်စစ်ဆေး၍ပြည်သူ့ကာကွယ်ရေးတပ်မတော်သားတအူးကိုထောင်ဒဏ်ချမှတ်စီရင်ခြင်းစုံစမ်းစစ်ဆေးရေးခုံရုံးဖြင့်စုံစမ်းစစ်ဆေး၍ပေါ်ပေါက်ချက်အရစီမံခန့်ခွဲမှုနည်းလမ်းဖြင့်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖအဖွဲ့ဝင်၄ဦးအနက်မှတအူးကိုယာရုမှထုတ်ပယ်ခြင်း၂ဦးကိုတာဝန်မှ6လယာယီရပ်ဆိုင်းခြင်းတအူးကိုစာဖြင့်တတိပေးအရေးယူခြင်းတို့လှုပ်ဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအနေဖြင့်ပြည်သူ့ကာကွယ်ရေးတပ်မတော် PDF နှင့်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတို့ကိုစီကန်းတေဝတ်ကပြည်သူကိုအလုတ်ကျွေးပြုသည့်တပ်မတော်တရက်ဖြစ်လာစေရန်ရည်ရွယ်တိစောက်လျက်ရှိပြီးလိုအပ်သည့်ထိန်းချုပ်မှုများကိုအစဉ်အဆက်ဆောင်ရွက်လျက်ရှိကာမျှတသည့်တရားစီရင်မှုများ Fair Trial လုံထုံးလုံနည်းများနှင့်အညီအရေးယူမှုများဆောင်ရွက်လျက်ရှိကြောင်းအတိပေးထုတ်ပြန်ထားပါသည်ခင်ဗျာဒုတိယစီးရဲသတင်းအနေဖြင့်နထိုးကြီးပြင်စီလမ်းမိုင်းအား PDF များမှရှောင်းတခင်စစ်ဆေးမှုများပြုလုပ်ခဲ့ရာခရီးသည်တင်ကားတစည်းပေါ်မှစစ်အသုံးဆောင်ပစ္စည်းအချို့နှင့်ခိုးယူလာသည့်ခိုးရပါအသုံးဆောင်ပစ္စည်းများအားသိမ်းဆည်းရမိတဲ့သတင်းကိုတင်ပြပေးပါမယ်။နိုဝင်ဘာလ14ရက်ညနေ4နာရီဝန်းကျင်အချိန်၌နထိုးကြီးမြို့နယ်နထိုးကြီးပြင်စီလမ်းမိုင်းအားနထိုးကြီး People Defense Force မြင်းကြံခရိုင်အမှတ်လေး30မှရှောင်းတခင်စစ်ဆေးမှုများပြုလုပ်ခဲ့ရာခရီးသည်တင်ကားတစည်းပေါ်မှစစ်အသုံးဆောင်ပစ္စည်းတချို့နှင့်၎င်းတို့ခိုးယူလာခဲ့သည့်ခိုးရပါအသုံးဆောင်ပစ္စည်းများအားသိမ်းဆည်းရမိခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။ NBDF သည်နထိုးကြီးမြို့နယ်နှင့်ဆက်ဆက်ရာလမ်းမိုင်းများအားရှောင်းတခင်စစ်ဆေးမှုများအားမကြာခဏဆိုသလိုစစ်ဆေးလျက်ရှိပါသဖြင့်ပြည်သူများအနေဖြင့်စစ်ဆေးမှုများအားကြီးပြူစွာလက်ခံပေးပါရန်နှင့်စစ်ကောင်စီအဖွဲ့များနှင့်စစ်ကောင်စီပစ္စည်းများအားတည်ဆောင်ခြင်းမပြုလုပ်ကြရန်တောင်းဆိုထားပါရခင်ဗျာ။ဆက်လက်ပြီးနောင်ချုံမြို့တွင်တိုက်ပွဲတွင်စစ်ကောင်စီတပ်တပ်ရင်းမှုအပါအဝင်တပ်သားများတေဆုံးလက်နက်ခဲယမ်းများသိမ်းဆည်းရမိတဲ့သတင်းကိုတင်ပြပေးပါမယ်။နိုဝင်ဘာလ16ရက်နေ့တွင်နောင်ချုံမြို့ရှိတောင်ခန်းအမြောက်တပ်စခန်း354နှင့်902တပ်စခန်းတွင်တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL နှင့်စစ်ကောင်စီတပ်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ရာတိုက်ပွဲအတွင်းစစ်ကောင်စီတပ်တပ်မ17ခမရ213တပ်ရင်းမှုဗိုလ်မှူးဗိုလ်ကြီးအဆင့်ရှိသူများနှင့်တပ်သားများတေဆုံးခဲ့ပြီးစစ်ကောင်စီတပ်၏လက်နက်ခဲယမ်းများနှင့်စစ်အသုံးဆောင်ပစ္စည်းများလည်းသိမ်းဆည်းရမိခဲ့သည့်အပြင်လက်နက်ခဲယမ်းများနှင့်အတူစစ်ကောင်စီတပ်ဖွဲ့ဝင်၄ဦးလည်းအရှင်ဖမ်းဆီးနိုင်ခဲ့ကြောင်း TNL မှသတင်းထုတ်ပြန်ပါသည်နောင်ချိုမြို့ရှိတောင်ခန်းအမြောက်တပ်စခန်းထိန်းချုပ်နိုင်ရန်စစ်ကောင်စီတပ်သည်ရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်ကြောက်ကူမှတဆင့်စစ်အင်အားဖြည့်တင်းနေပြီး လေကြောင်းမှတဆင့်လဲစစ်လက်နက်ခဲယမ်းများဖြည့်တင်းနေသည့်အပြင်စစ်ကောင်စီတပ်သည်တိုက်ပွဲဖြစ်ပွားခြင်းမရှိသည့်နေရာတွင်လဲလက်နက်ကြီးများပစ်ခတ်ခြင်းလေကြောင်းဖြင့်ဘုံကျဲတိုက်ခိုက်မှုများလှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးရွှေကျင်တွင်စစ်ကောင်စီတပ်ဆွဲထားရာနေရာ၅ခုကို12ကြိမ်ထက်မနည်းဒရုန်းဖြင့်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းရွှေကျင်မြို့နယ်ကစစ်ကောင်စီတပ်ဆွဲထားရာနေရာ၅ခုကိုနိုဝင်ဘာလ3ရက်နေ့ကနေ14ရက်နေ့အတွင်းဒရုန်းဖြင့်12ကြိမ်ထက်မနည်းဘုံကျဲတိုက်ခိုက်ခဲ့တယ်လို့ Nighthawks အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရွှေကျင်မြို့နယ်ကွန်းစိတ်စေးရုံမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုနိုဝင်ဘာလ3ရက်နေ့ညနေ6နာရီနဲ့5မိနစ်တွင်တကြိမ်တန်စိတ်စစ်ကောင်စီစခန်းကိုနိုဝင်ဘာလ4ရက်နေ့ညနေ4နာရီ15မိနစ်နဲ့ည17နာရီမှာတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အလားတူကွန်စိတ်စစ်ကောင်စီတပ်စခန်းကိုနိုဝင်ဘာလ4ရက်နေ့ညနေ 3:35 မိနစ်5ရက်နေ့နေ့လယ် 12:34 မိနစ်10ရက်နေ့မနက် 10:40 မိနစ်11ရက်နေ့နေ့လယ် 10:10 မိနစ်ည 9:15 မိနစ်နဲ့14ရက်နေ့ညနေ 6:30 မိနစ်တို့မှာတိုက်ခိုက်ခဲ့ပါတယ်။ထို့အပြင်နိုဝင်ဘာ5ရက်နေ့မနက် 11:00 ကြောက်တန်းကျေးရွာကစစ်ကောင်စီတပ်ဖွဲ့နဲ့14ရက်နေ့ညနေ 6:30 မိနစ်တွင်အင်ဂနီကျေးရွာစစ်နကောင်ဖျားဝင်းအတွင်တက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တို့ကိုတိုက်ခိုက်ခဲ့ပါသေးတယ်။အဆိုပါဒရုန်းဖြင့်ဘုံသီးချတိုက်ခိုက်မှုများကို KNLA ပူးပေါင်းတပ်ဖွဲ့တွေနဲ့ KNLA Nighthawks အဖွဲ့ကဆောင်ရွက်ခဲ့တာဖြစ်ပြီးရန်သူထိခိုက်မှုကိုမသိရသေးပေမဲ့ပူးပေါင်းတပ်မှရဲဘော်များအထိခိုက်မရှိခဲ့ဘူးလို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးရေဦးတွင်စစ်ကောင်စီတပ်အထိုင်ချထားရာတိုင်းရင်းစေးရုံကိုလက်နက်ကြီးလေးလုံးဖြင့်ပစ်ခတ်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရေဦးမြို့နယ်ကစစ်ကောင်စီတပ်အထိုင်ချတပ်ဆွဲထားတဲ့တိုင်းရင်းစေးရုံဝင်းအတွင်းကိုလက်နက်ကြီးများပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Wolf Guerrilla LPDF ရေဦး Air Force ကသတင်းထုတ်ပြန်ထားပါဗျ။နိုဝင်ဘာလ15ရက်နေ့ည9နာရီအချိန်မှာဗိုလ်ရုပ်ကစိုးဦးဆောင်တဲ့ Wolf Guerrilla LPDF ရေဦး Air Force အဖွဲ့ကလက်နက်ကြီးလေးလုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။၎င်းလက်နက်ကြီးများဟာစစ်ကောင်စီရဲ့ MI-17 ရဟတ်ယာဉ်ဆင်းသက်တဲ့ကွင်းထဲကိုကျရောက်ပြီးကွင်းအနှဲငယ်ပျက်စီးခဲ့တယ်လို့သိရပါဗျ။ပစ်ခတ်မှုအပြီးမှာစစ်ကောင်စီတပ်ဘက်မှ81မမဖြင့်ပြန်လည်ပစ်ခတ်ခဲ့ပေမဲ့တော်လည်ရင်ရဲဘော်များဘေးကင်းစွာဖြင့်ပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးရွာငံမြို့နယ်နွားပန်းကြီးရွာကိုစစ်တပ်ကလက်နက်ကြီးလက်နက်ငယ်များအကြောင်းမဲ့ပစ်ခတ်နေတဲ့သတင်းကိုတင်ပြပေးပါမယ်။နိုဝင်ဘာလ16ရက်ညနေ 3:00 ဝန်းကျင်တွင်ဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသရွာငံမြို့နယ်နွားပန်းကြီးရွာကိုစစ်ကောင်စီကအင်အား100ကျော်နဲ့လက်နက်ကြီးလက်နက်ငယ်များအကြောင်းမဲ့ပစ်ခတ်နေသလိုကျေးရွာအတွင်းကိုလည်းကားနဲ့လှည့်လည်ပြီးလက်နက်ငယ်တွေအဆက်မပြတ်ပစ်ခတ်နေတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေထံကသိရပါဗျ။နိုဝင်ဘာလ15ရက်မနက်ပိုင်းကလည်းနွားပန်းကြီးရွာကအမျိုးသမီးငယ်တဦးကိုစစ်တပ်ကအကြောင်းမဲ့ဖမ်းဆီးသွားသလိုညနေပိုင်းမှာအဲ့ဒီအမျိုးသမီးငယ်ရဲ့မိခင်ဖြစ်သူကိုပါလာရောက်ဖမ်းဆီးသွားပြီးပြန်လွတ်ပေးတာမရှိသေးဘူးလို့လည်းသိရပါဗျခင်ဗျာ။ယခုနောက်ဆုံးစီးရီးသတင်းအနေဖြင့်ပြည်သူများကူညီထောက်ပို့ပေးတဲ့ကြီးကားဝတ်စုံများရေဦး PDF ရရှိတဲ့သတင်းကိုတင်ပြပေးပါမယ်။တော်လံပြည်သူများဤရေဦး PDF ရဲဘော်များအပေါ်အန်ရဲကင်းစေလိုသောစိတ်ဆန္ဒများဖြင့်ကူညီထောက်ပို့ပေးခဲ့သောကြောင့်တိုက်ခတ်ရေးရဲဘော်များအားလုံးကြီးကားဝတ်စုံကိုစီရရှိခဲ့ပြီဖြစ်ကြောင်းသတင်းထုတ်ပြန်ထားပါသည်ရဲဘော်များမှလည်းယခုရရှိခဲ့သောအသက်ကယ်ကြီးကားဝတ်စုံများဖြင့်စစ်အာဏာရှင်စနစ်ဆိုးကိုအမြင့်ပြတ်မြေလံတိုက်ထုတ်သွားမည်ဖြစ်ကြောင်းကူညီပါဝင်ပေးကြသောတော်လံထောက်ပို့ပြည်သူတဦးချင်းစီအားအလေးနက်ဂုဏ်ပြုကျေးဇူးတင်ပါကြောင်းဖော်ပြထားပါသည်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG ရဲ့စီးရီးသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးနောက်ဆုံးရပြည်ဝင်သတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြပြီးတော့မှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ18ရက်နေ့မနက်ပိုင်းရေဒီယို NUG ပြည်တွင်းသတင်းများကိုတင်ပြပေးပါရမေးကျွန်တော်ကတော့ຫນွေဦးနိုင်ပါ အခုပထမဆုံးတစ်ပုတ်အနေနဲ့ပခုတ်ကူမှာခလေးများနေအထိမ့်မဲ့ပကြီးစာရေးစာကုန်ကဗျာရွတ်နဲ့ပုံပြောပြိုင်ပွဲများပြုလုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေတိုင်းပခုတ်ကူမြို့နယ်မှာကဗာခလေးများနေအထိမ့်မဲ့ပကြီးစာရေးစာကုန်ကဗျာရွတ်နဲ့ပုံပြောပြိုင်ပွဲများကို CBE 7မှာပြုလုပ်ခဲ့တယ်လို့ပခုတ်ကူမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ14ရက်နေ့နဲ့15ရက်နေ့များမှာအမျိုးသားညီညွတ်ရေးအစိုးရ NUG အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနရဲ့လမ်းညွှန်မှုဖြင့်မြို့နယ်ပအားဖအဖွဲ့ဝင်များနဲ့မြို့နယ်ပညာရေးအဖွဲ့များကပြုလုပ်ခဲ့တာလို့ဆိုပါတယ်။အထိုင်းအမဲ့ပြိုင်ပွဲများကျင်းပခြင်းလက်ကမ်းစာဆောင်များပေးဝေခြင်းနဲ့စုပေးခြင်းများပြုလုပ်ခဲ့ကြပြီးတော့ကလေးများကိုအာဟာရဒါနကျွေးမွေးခဲ့ကြတယ်လို့သိရပါတယ်။ဒါ့အပြင်တစောင်းမုံလာပြင်းနေမှာလည်းပခုတ်ကူမြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ဝင်များကမြို့နယ်အတွင်းကရက်ကွက်နဲ့ကျေးရွာတချို့မှာမိဘပြည်သူများရဲ့အသက်အိုးအိမ်စီးပွားလုံခြုံရေးအတွက်ကင်းပတ်ခြင်းစုံစမ်းစစ်ဆေးခြင်းများဆောင်ရွက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီခင်ဦးမှာတစောင်းနိုင်အမတ်တရားအနေနဲ့ပါကဖရဲဘော်များကိုလက်ဆောင်ဖြစ်စည်းများပီကန်ချီးမြှင့်ခြင်းနဲ့ဩဝါဒခံယူပွဲကျင်းပတဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းခင်ဦးမြို့နယ်မှာတစောင်းနိုင်အမတ်တရားအနေနဲ့မြို့နယ်ပါကဖရဲဘော်များကိုစုံမဩဝါဒပေးခြင်းနဲ့ရဲဘော်များစောင်းရသည်မှာဝစ်စင်နိုင်ဖို့အနွေးတင်နဲ့အသုံးဆောင်ဖြစ်စည်းများကိုပီကန်ချီးမြှင့်ခဲ့ကြတယ်လို့သိရပါတယ်။နိုဝင်ဘာလ15ရက်နေ့တစောင်းမုံလာပြင်းနေ့မှာပြုလုပ်ခဲ့တဲ့အခမ်းအနားမှာမြို့နယ်ပါအဖအနာရကပါအဖခေါင်းဆောင်နဲ့ဌာနဆိုင်ရာအသီးသီးမှတာဝန်ခံများကအခြေခံနိုင်ငံရေးသဘောတရားများဆုံးမစကားများဩဝါဒများနဲ့လက်ညှိုးမှုများအသီးသီးပြောကြားခဲ့ကြတာပါ။အဲဒီနောက်ရဲဘော်များစောင်းရသည်မှာဝစ်စင်နိုင်ဖို့အနွေးတေပါကဖတစိရိုက်ထရက်စုများကိုစီပေးအပ်ခဲ့ပြီးတော့ရဲဘော်များမဖြစ်မနေလိုအပ်တဲ့အသုံးဆောင်ပစ္စည်းများကိုမဲပေါက်ပေးခဲ့တယ်လို့ဆိုပါတယ်။အဆိုပါခန်းနာကိုခင်ဦးမြို့နယ်ပါအဖနာယကပြည်သူ့လွတ်တော်ကိုယ်စားလှယ်မြို့နယ်ပါအဖခေါင်းဆောင်ဒုတိယခေါင်းဆောင်တရားရေးဥက္ကဋ္ဌတရားရေးအဖွဲ့ဝင်တဲ့အဖွဲ့ဝင်နှင့်အခွန်တော်အရာရှိဗန္နာရေးတွဲဘက်ဗန္နာရေးတယံစာတပြည်သူရင်ခွင်လူသားစာနာလူအခွင့်ရေးမွေးမြူရေးနဲ့ကုသရေးစိုက်ပျိုးရေးလျှက်စစ်တရင်ပြန်ချရေးစက်သွေးရေးတာဝန်ခံများပအဖအဖွဲ့ဝင်ပညာရေးစုတစ်စုမှုမြို့နယ်ပကဖအင်အားစုဖွဲ့ရေးနဲ့လေ့ကျင့်ရေးတာဝန်ခံစစ်လက်နက်စုဆောင်ရေးတာဝန်ခံပအဖရုံးအဖွဲ့မှုမြို့နယ်ပကဖရဲဘော်ရဲမေများတက်ရောက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ဆလဘီ PSLF TNLA အဖွဲ့အစည်းနဲ့ပတ်သက်ပြီးတော့အတီးပြုတ်ချက်ရယူခြင်းဆိုင်ရာထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ PSLF TNLA အဖွဲ့အစည်းနဲ့ပတ်သက်တဲ့သတင်းအချက်အလက်များနိုင်ငံရေးစစ်ရေးမူပေါ်လစီနဲ့ယက်တီချက်များအားလုံးပတ်သက်ပြီးတော့အတီးပြုတ်ချက်ရယူရမှာ PSLF TNLA ပြောရေးဆိုခွင့်ရှိသူမှအတီးပြုတ်ခြင်းနဲ့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနမှသတင်းထုတ်ပြန်ချက်ထုတ်လွှင့်မှသာအတီးဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်အထက်ပါနှစ်ခုအတီးပြုတ်ချက်မှလွယ်ပြီးမြည်သူများရဲ့မေးမြန်းခြင်းဖြေကြားခြင်းဟာ PSLF TNLA နဲ့သက်ဆိုင်ခြင်းမရှိကြောင်းမေးမြန်းဖြေကြားမှုကြောင့်ကိစ္စတစုံတရာဖြစ်ပေါ်လာပါက PSLF TNLA နဲ့သက်ဆိုင်ခြင်းမရှိကြောင်းထုတ်ပြန်ထားပါရခင်ဗျာ။ဆလဘီမန္တလေးမှာအချိန်လွန်လာတဲ့ကားကရဲဂိတ်ကိုတိုက်မိပြီးတော့ရဲ3ဦးဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမဟာအောင်မြေမြို့နယ်မှာအချိန်လွန်လာတဲ့ကားကရဲဂိတ်ကိုဝင်တိုက်မိခဲ့တာကြောင့်ရဲ3ဦးအပါအဝင်5ဦးဒဏ်ရာရခဲ့ပါတယ်။နိုဝင်ဘာလ16ရက်နေ့မနက်2နာရီခန့်မှာ62လမ်း38 38လမ်းကြားမှာရှိတဲ့မိုင်တဲယုံအရှိကရဲဂိတ်ကိုတိုတာဂလိုဂျာကားတစ်စီးကဝင်တိုက်မိခဲ့တာပါ။ဖြစ်စဉ်အတွင်းဂိတ်မှာတာဝန်ကျနေတဲ့ရဲ3ဦးဒဏ်ရာရခဲ့ပြီးတော့ရင်ပေါ်ပါလာတဲ့အသက်30ရွယ်အမျိုးသားတအူးနဲ့အသက်18နှစ်မှ20ကြားအမျိုးသမီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တာပါကားပေါ်မှာအမျိုးသားတအူးနဲ့အမျိုးသမီး4ဦးစုစုပေါင်း5ဦးလိုက်ပါလာပြီးတော့ညအချိန်မတော်ပြန်လာတာကြောင့် KTV တာမမဟုတ်ကလပ်တစ်ခုခုကပြန်လာတာဖြစ်နိုင်တယ်လို့ဒေသခံတွေကဆိုပါတယ်ရင်မောင်းဖြစ်သူအမျိုးသားနဲ့ကားကိုတော့ရဲကတင်းစီသွားခဲ့ကမဟာအောင်မြေရဲစခန်းမှာအမှုဖွင့်ထားတယ်လို့သိရပါတယ်ခင်ဗျာဆလဘီဖအံမျိုးမှာတစောင်းနိုင်မီးပုံပြန့်အိမ်ပေါ်ပြုတ်ချမှုကြောင့်ကားတစ်စီးနဲ့အဆောင်နှလုံးမီးလောင်တဲ့တဲ့င်းကိုတင်ပြပေးပါမယ်။နိုဝင်ဘာလ15ရက်နေ့တစောင်းမုံလာပြည်နေ့ည7နာရီဝန်းကျင်မှာကရင်ပြည်နယ်ဖအံမျိုးမွေးမြေးဆုံနှောစာမြေဩစာဆက်ယုံရှိဝန်တန်းအင်ယာရဲ့အိမ်ခေါင်မိုးပေါ်မီးပုံပြန့်ပြုတ်ချပြီးတော့မီးလောင်မှုဖြစ်ပွားကအဆောင်နှလုံးနဲ့ကားတစ်စီးမီးလောင်ပျက်စီးခဲ့တယ်လို့ဒေသသတင်းများအရသိရပါတယ်။မီးသက်တွေရောက်လာပြီးတော့မီးငြိမ်းသက်နိုင်ပြီးမယ့်အဆောင်နှလုံးနဲ့ကားတစ်စီးကတော့မီးလောင်ကလူထိခိုက်မှုမရှိဘူးလို့သိရပါတယ်ခင်ဗျာ။ ဆက်လက်ပြီးတောင်ကြီးတဆောင်းတိုင်းပွဲ၄ရက်အတွင်းအယောက်80ကျော်ထိခိုက်ဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။တောင်ကြီးတဆောင်းတိုင်းပွဲ၄ရက်အတွင်းထိခိုက်ဒဏ်ရာရရှိသူအယောက်80ကျော်ရှိကြောင်းခန်းသားငောင်းမှာတင်ပြပေးထားပါရယ်။နိုဝင်ဘာလ17ရက်နေ့မှာစတင်ကျင်းပခဲ့ပြီးတော့နိုဝင်ဘာလ14ရက်နေ့အထိမုဖုံးပြန်ရန်ထိခိုက်မိခြင်းအမှုလွန်တတိလစ်မေမျောခြင်းရန်ဖြစ်ခြင်းရင်တိုက်မှုစတာတို့ကြောင့်ထိခိုက်ဒဏ်ရာရရှိသူ80ကျော်ရှိတယ်လို့သိရပါရယ်။ပင်မဝင်ပေါက်လမ်းကြောင်းတစ်ခုပဲပေးဝင်ပြီးတော့ပြေးကျက်နေတာကြောင့်မိန်းကလေးတွေကလေးငယ်တွေအချို့သတိလစ်ခြင်းမိဘုံပြန်အနီးကပ်ကြည့်တဲ့လူတွေရမ်းထိခြင်းစတိတ်စင်ရှေ့မှာရမ်းဖြစ်ခြင်းတို့ကြောင့်ထိခိုက်ဒဏ်ရာရရှိသူအများစုဟာစစ်ရှောင်များနဲ့နေဝေးကလူများဖြစ်ကြောင်းသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရယူအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတေယောစာကဏ္ဍမှာတော့ကဘာတိုင်းဆုံးမောင်စင်မုံရေးသားထားတဲ့မတာကိန်းညီဝါစိမ့်နီလို့အမည်ရတဲ့တေယောစာကိုလွတ်လပ်ຫນွေဦးကခန်းစားရွတ်ဖတ်ထားပါတယ်ရှင်
။မင်္ဂလာဆောင်မှာနှစ်ပြောက်ကြီးတရှင်လက်ဖွဲ့တယ်ဆိုသလိုကျင်ဆိုးကတော့တရုတ်သွားပြီးမူဆယ်မန္တလေးကြောက်ဖြူယထာလန်စီမံကိန်းလုပ်ငန်းစမယ်လို့ပေါ်ရဲပေါ်ရဲအဲ့ဒီလိုပေါ်တာဟာမအလာကျင်ဆိုးရဲ့ကနေကြအယူွက်ဆိုတာလူတိုင်းသိပါတယ်မင်္ဂလာလက်ဖွဲ့တဲ့နွားနှကောင်ကရရစ်နဲ့နှပြောက်ကြားနွားနှကောင်မဟုတ်ပဲရပ်ပင့်နဲ့ပျောက်သွားတဲ့နွားနှကောင်မဟုတ်လားအခုလဲကြောက်ဖြူလဲသူ့လက်ထဲမရှိမူဆယ်လဲမတွယ်သေးလို့သာဒါလဲတကယ်တမ်းကသူ့လက်ထဲမရှိမန္တလေးတောင်ဒေါက်တာစိုးသူရစောလက်ထဲရောက်တော့မှာအကျဉ်းကျဉ်းခါခါလဲနေရတဲ့လက်ပခတိုင်းမှုတောင်ကျုံပြင်မထွက်ရဲတဲ့ဘဝမှာနှပြောက်ကြီးတရှင်လက်ဖွဲ့နေတာအဲ့ဒလိုတွေတရုတ်မှာမဟုတ်တာတွေဖောနေရပေမဲ့ကြောစိတ်နေရတဲ့တကယ့်ကိစ္စကြီးကရှိတယ်အဲ့ဒါကြောင့်ခိတတရုတ်ရောက်မအလာခွတ်ဟာအလောင်းကောင်နေရာကတရုတ်ဆောင်တဲ့အငိတ်ဟာတလူရှင်တော်မိတ်ကလိန်ထားတဲ့မျက်နှာကြီးနဲ့အကောင်ထဲကထဟီလာတိုက်တယ်လို့ဖြစ်နေတာပေါ့စစ်တအုပ်လုံးနေမတိထိုင်မသာပြေးထွက်ဥရမလို့လို့ဆွတ်ဆက်ထိုးဟောင်ရမယောင်ယောင်ကြောင်ပြောင်နေတဲ့ကိစ္စကြီးအင်းကြောင်တင်မကကြွက်ရောကြွဲရောကြားရောပျောက်တဲ့ကိစ္စကြီးကတော့ဝါစိမ့်နီတဲ့အေယာမအဝါအစိမ့်အနီမပေါ့လီလီကိစ္စကြီးအဲ့ဒီကိစ္စကြီးဆိုတာမန္တလေးတိုင်းတဲကရွှေလုတ်ကွက်တွေသိမ်းယူခံရပြီးတဲ့နောက်စစ်အုပ်စုဟာရွှေလာရောင်းသူတွေကိုစောက်ကြည့်မဲ့တင်တန်းတွေဆက်တိုက်ပေးနေတဲ့သတင်းကြားတယ်ဟုတ်မစီမဆိုင်မန္တလေးကရွှေဆိုင်ပိုင်ရှင်တွေကိုရွှေလာရောင်းချတဲ့သူတွေကိုစောက်ကြည့်ရမဲ့အချက်တွေနဲ့ပတ်သက်ပြီးတင်တန်းတွေဆက်တိုက်ပို့ချနေတာလေရွှေတွင်းတွေတော်လန်ရေးသမားတွေလက်ထဲကျသွားတော့ငွေကြေးခွာချမှုနဲ့အကျန်းဖက်မှုကိုငွေကြေးထောက်ပံ့မှုတိုက်ဖြတ်ရေးလို့စကလုံးကြကြကြီးကြီးတွေတုံးပြီးရွှေလုပ်ငန်းရှင်တွေကိုတင်နန်းပေးနေတာနှစ်ကြိမ်တောင်ရှိပါကော။ကောလင်းရွှေတွင်ရောဆင်းလို့ရသေးလား။အခုကချင်ဘက်ပါဆော့လော်ရွှေထွက်ဒေသကိုကီယာတို့တင်လိုက်လို့ရွှေနှံ့တောင်ရှူစရာမရှိတော့သလား။ဒါနဲ့ပဲနေပြည်တော်ကနေကစုံဆိုင်ဆင်းလာပြီးရွှေဆိုင်တိုင်းမတက်မနေရလို့တော့တာ။တခြားမြို့သေးတွေလည်းတင်တန်းပေးနေတယ်။နေကရွှေဆိုင်တွေကနီးဆက်ရာမြို့တွေမှာတက်ရမယ်ပေါ့။ဝါဝါရွှေတင်ပါသွားတာမဟုတ်နီနီခင်စော်လဲပလောင်တွေလက်မှာပက်လက်ကလေးဖြစ်နေ။ဖားကန်ကမမစိန်ကောအခုဘသူလက်ထဲမှာလဲ။စေအုပ်စုနဲ့အပေါင်းပါအစဉ်ဆက်ဝါစိန်နီနဲ့ဒေါ်လာမီလီယံဘီလီယံချီရနေတဲ့လမ်းကြောင်းပျောက်ပလေ။အခုမြေရှားပါထပ်ပြောက်လို့မြောက်ငပိကင်မိတယ်လို့အခွက်နဲ့ငလိုင်းကြောင်တက်ပြောင်တက်တွေသွားဖော်ပြီးပေပေကြီးပေပေကြီးဆိုပြီးပေပေတရုတ်ကိုချီတုတ်တုတ်ပေးနေရတာလေဘာလို့ဒီလောက်တုံလှုပ်နေကြသလဲဆိုတော့ဝါစိမ့်နီဆိုတာစစ်အုပ်စုအလံမဟုတ်လားဝါစိမ့်နီပျောက်ရင်အာနာပါဝါဘာညာတာရကပါပျောက်ဆိုတော့ဝါစိမ့်နီပျောက်တာဟာမတာကိန်းအညီရောက်တာမှုပါတယ်ခင်ဗျာရည်သူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပ
ါဗီဒီယိုညီကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော်လန်ရေးတက်ဂီတာမှာတော့ JDA, JP, Koliro Tisotare, We Will Fight Chilean Lo Miyare, Chingu, Nasiyama Chiparation. ဗီဒီယိုအညီကြီးရဲ့မနက်ခင်းနောက်ဆုံးအစီအစဉ်လေးနဲ့တိုင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ချိုးချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်ဘာသာနဲ့သတင်းထုတ်လွှင့်မှုကနားဆင်ရမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ဗီဒီယိုအညီကြီးနဲ့ချိုးချင်းဘာသာထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
နာတူနမရိုင်နောအတူငွေခုကုံဖရမ်ကူလမ်ကူလိခီနိုဗ ెంబ ံဘလိုက်ခါရှလိခရှဟံထူရီမိငိုင်ဘခါနီ adungang thuri leju mintala flam mangroyu chimbrada hu operation dunna opichimo ringai ba opkini chijang hina leju minta mangro khanu angrisino khanjungla khalaya phyarila khrigi lekhingkano seheng shuryong kapsi khohupa lengne imri meuina opkini chitiya thumna leju ngg dengkano job you have for giving a case kenglowi apepa nakamowi tuwa shinkano bingai bai opkini kyoko amzungdong mindala asipdong flamangrong chimbrada hu operation dunna opgia chinyinong dongkano november blackya angdotanga thungsholokni kokum from gulam gulepchi blackya kohum dunne chimbrada hu operation dunna gesi ajunung leju adanga tudukya ahengbum ripi omgi jia chimbra da huk tangkano petkini maro khana dungka na rileju social media khana rungna kagya kyang thuri presang na ri kabi vai gp chinni nong tangkano petkini minda maro khanung khugum phram gulam gule un ming thuk khyang dingia maro khanung angnu yang dungka na angbri khugup thumla khyakru tho ashokana dubei minda maro khanung dunne mangro raba waya amatuk no kyakni asina chimbra da hu operation dinaka kano dine minda la flamu leju angrisino khanyongon phagip tadam dubasi akana phi opkija phuna opkini ajuna khanyongon adam pia kap kileju makui nibirola mekthila shante jet fighter ya kyakki ji phi phuna opkini mangro khanu angrisino khanyongon akamya khala ya phya relaxi giblek thiyung kan phi minda mangro khanu opkya imri Mion amimkina opki kesi imdung apchalho adina king opki jipi phana opkini minda mangro khanu angrisino imri kogum phram gulam gulepki blakya anglo dongkano bune amkina omne khohum halho leisi mino wina opki jia phana opkini angrisirium kano minda dung opkia palingriya omna khonu yikta angetung opkia imri amimkhia kene minda hilo hisip dongla sampya powati chiam hunu avanu amkhia phikakni ajuna november black khang kano dine angrisino khonghum shaling phalo akrung mion amkhia pha imdung apcha lho uina omthingne ai khrumham phan chiliju kumphat phani kangomang rong opkia pdf se kora kambumri phan amik buma yobyu ha apholiju national unity of government mod dung kano se khenglungri abibana opkija phana opkini NUG dengkano ang hibi naka seng keng lungri pitbana liju Bribrika novembang blakya Bina opgijia yobyu ha dengkano blakya shalik tumhum tuang siona opgini Jutia nui u nina ting dung tong kambing kano ra loa nui riyong pi Seng ko ra kam umriya pua tukia kori kena opgijia yobyu ha dengkano opgini Kogum pram gulam gulep ki autobang fukia anfudunga yobyu ha pua National Unity Government NUG MOD dengkano aksubaya seh kheng nungri apena omne adukwe kheo lho asho lho kon leju anghibina ka seh kheng nungri apipa kya kichya ningam thindirine adungwaan tumingai leju asimbang kya khani. Yama kukrong la kheo hong namab kya kheo sak kheng rinban ayo tisi na ang ayna ri ag yomai ne naibum khut namicheng nang sojiya shinkano printu ni nubapwe na ban rai ne ombo. Kukum deng si mba ko yung kheng luk boi ri pua kheng ak dum asu na alim na opkini. Lem mainz la kek sak te gya kheng lung ri le ju ang lung kadang une ang shu ak lum okulum ak khang ambut jia aming kra na opkini. Lem mainz la kheng luk boi ri le ju ajaw aming tung ka na mana amhun ri yung atuk bak shu aming tung ka na ka amhun ri yung huning ne. Ajun riya hunung rog agyagung khenglok poi riju aiya kya uno jia ngai na wai thukhani kek sakthi kya khenglok poi rila lem mainsuri yamna ruru na sungon tauna miom khina ri kabi vai ngo vaya akduma kek the une khyang ri amilin vai aminhun amai vaya kya sak hingini nanga omna ka peyunga ngawaya achunmai mai ri nhu akya ku ahi khyanga namthin dubai chuna ga gene nanga phoping awai ka kya khang le ju baina tumat bine achuna monglam ri mzi kya angbuma namthin bai
ီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။